တိုင်းဒေသနဲ့ကရင်ဖွဲ့တွေကရင်ပြည်နယ်လေးဝါဆွေးနွေးပွဲအပြီးရင်ဖအံမှာပြည်တော်စုညီညာရေးဖော်ဆောင်ရေးအဖွဲ့နဲ့တစ်ဆက်တည်းဆွေးနွေးဖို့အရာမှာပေါ့လေဖအံဆွေးနွေးပွဲကိုရက်ရွှေ့လိုက်တယ်လို့သိရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတာသိပြရစီခင်ဗျာ
။ဟုတ်တယ်ခင်ဗျာကျွန်တော်ဝင်းကြီးဦးအောင်မင်းနဲ့ဒီတစ်ဖက်ကတိုင်းဒေသကောင်းဆောင်နေနဲ့ရှင်းနိုင်နေတာကဒီဖအံဆွေးနွေးပွဲကလက်မှတ်ရေးထိုးဖို့အချက်လက်အားလုံးကိုပြင်ဆင်တဲ့နောက်ဆုံးစည်းဝေးပေါ့ဗျာ။သူကဖြစ်ဖို့ကတော့နှစ်ဖက်လုံးဝတော့ဆန္ဒရှိတယ်ပေါ့လေ။အဲ့ဒါဆိုနှစ်ဖက်လုံးသဘောတူတယ်။အဲ့တော့အခုကတော့လေးဝါးပွဲပြီးရင်ဖန်ဟိုလာမဲ့အစားပေါ့လေလေးဘောပဲပြီးရင်ဝင်းကြီးဦးအောင်မင်းနဲ့ကျူတင်ပြင်ဆင်တဲ့အစည်းအဝေးတွေအရင်လုပ်လို့ရတယ်အဲ့ဒါလုပ်ပြီးမှပဲထပ်ပြီးတော့ကျွန်တော်တို့ထံပွဲကိုရေးသတ်မှတ်ပြီးတွေးဖို့ဆိုတာမျိုးကိုနှစ်ဖက်အခုအကြအပြင်သဘောတူထားပြီးသားဖြစ်တယ်ပေါ့လေဒါတော့အခုလေးဘောပွဲက20ရက်နေစာပြီး20 27 23ရက်ပြီးရင်အဲ့ဒီအချက်လက်တွေကိုသူတို့အနေနဲ့ပြန်စုပြီးတော့ဝင်းကြီးဦးအောင်မင်းနဲ့ဒီခေါင်းဆောင်တွေပေါ့လေညီငယ်ဖော်ဆောင်လုပ်ငန်းကော်မတီအဖွဲ့အစည်းနဲ့သူထပ်ပြီးတော့အလွတ်သဘောပြင်ဆင်တဲ့ဟာတွေကိုကျွန်တော်တို့ပြီးမှဖန်အမဖေဖော်ဝါရီလတဲမှာတွေ့မယ်ဖေဖော်ဝါရီလပထမပတ်သို့မဟုတ်ဒုတိယပတ်တော့ဒါတော့ကျွန်တော်တို့ဥအောင်မင်းနဲ့တွေ့ပြီးတဲ့ခါကျမှပဲညနေဒီထုတ်ပြန်မယ်ထင်ပ
ါသူလူသားတော့ဖန်ဆွေးနွေးပွဲကဖေဖော်ဝါရီလဇန်းလောက်မှာပဲဖြစ်လာမယ်လို့ဆိုလိုတာလားဗျအ
ဲ့သဘောပါပဲဘာကြောင့်လဲလို့ပြောရင်ဝင်းကြီးဥအောင်မင်းဘက်ကလည်း MPC မှာရှင်းပြတာကတော့အခုနောက်တော့ကမြကြီးနားမှာနိုဝင်ဘာလဇန်းလာတွေ့တော့ကဒီနှစ်ဖက်ပဲ proposal တွေဟာ 20% လောက်ပဲကန့်ညီတယ်လို့ဥက္ကဋ္ဌကတော့လည်းညွှန်းဆိုခဲ့တယ်။ဒါကဒီဇင်ဘာလ16ရက်နေ့က MPC မှာဥက္ကဋ္ဌဝင်တို့ NCCD နဲ့ဝန်ကြီးဦးအောင်မင်းနဲ့ဖက်ပြီးဆွေးနွေးတဲ့အခါမှာတော့90ရာခိုင်နှုန်းလောက်ရခဲ့ပြီလို့ပြောတယ်။နောက်ဒီဇင်ဘာလ29ရက်နေ့မှာချက်မိုင်မှာဝန်ကြီးဦးအောင်မင်းနဲ့နောက်ဥက္ကဋ္ဌဝင်တို့ဦးနိုင်ရတော်တို့နဲ့ဆွေးနွေးတော့80 80လောက်ထိတူလာတယ်လို့ပြောတော့သူတို့ကတော့ငြင်းငြင်းဖြစ်စေတဲ့သဘောတဘောပေါ့အချင်းချင်းညီနိုင်နေလို့ကြလေလေဒီတနေ့ကရော့နေပြီးတော့သူတို့နိစမပေါ်ရှိလာလေလေဆိုတဲ့သဘောမျိုးဖြစ်တော့အခုလည်းအဲ့အတွက်ကိုအချိန်ပေါ့လေဆက်ပြီးတော့ပေးတဲ့သဘောကအခြားအခက်ခဲနဲ့အခြားဘာမှမရှိဘူးလို့ပဲကျွန်တော်နားလဲပါ
တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကတောင်းဆိုထားတဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးဆိုတဲ့ကိစ္စမှာလည်းဒီဖန်အန်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးမှာမဟုတ်ဘူးလို့လည်းသိရပါတယ်။ဘာကြောင့်များပါလဲခင်ဗျာ
အဲ့တချို့ကတော့ဝင်းကြီးဦးအောင်မင်းဘက်ကလည်းရှင်းပြတာကဒီ structure change တဲ့ကိစ္စရက်တည်ပေါ့လေတချို့ကိစ္စရက်တည်ပေါ့ဒါတွေကတော့ဒီနိုင်ငံရေးတွစ်ဆုံဆွေးနွေးပွဲကြမှာပဲဒါဆွေးနွေးတင်တယ်ဆိုတာမျိုးညနေဆွေးနွေးတာလည်းတွေ့ပါလေ
လာမယ့်ဖန်ဆွေးနွေးပွဲကတော့အပြစ်ခတ်ရစဲရေးကိုပဲဥတည်ပြီးတော့ပဲဆွေးနွေးမဲ့သဘောများလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာအစလေးကလည်းအခုချိန်ဒီလုံနေတာအလုံးကတော့ငင်းငင်းရေးဆွေးနွေးပွဲကြီးရောက်ဖို့အတွက်သမောသောအဆင့်လိုအပ်တဲ့ပြက်ကရစဲကြီးအောက်ဆွေးနွေးမယ်ပြီးရင်တော့ framework ဆွေးနွေးမယ်ပြီးလို့ရှိရင်တော့ဒီအလုံးပါဝင်တဲ့ပါဝင်တဲ့လူပါတဲ့ဒီ political dialogue ဆွေးနွေးမယ်အဲ့ဒါပေါ်ပါလေ
ဒီဆွေးနွေးပွဲတွေကနေပြီးတော့တဆင့်ပေါ့လေရှေ့ဆက်ပြီးတော့ကျွန်တော်တို့ပြည်ထောင်စုညီညာရေးပေါ်ဆောင်ရေးကိစ္စတွေကဘလောက်အတိုင်းအတာတိများဖြစ်လာနိုင်မယ်လို့ဆရာအနေနဲ့ယူဆလို့ရပါလားခင်ဗျာ
ကျွန်တော်အနေနဲ့ကတော့အခုတဖြည်းဖြည်းချိန်နဲ့အခုယူပြီးတော့ဆောင်ရွက်နေတာဖြစ်တဲ့အတွက်အခုလည်းအများကြီးတစ်ဖက်နဲ့တစ်ဖက်ပေါ့လေဒါနှိမ့်နိုင်မှုတွေလည်းလုပ်လို့ရတယ်တစ်ဖက်နဲ့တစ်ဖက်လည်းအများကြီးယုံကြည်မှုတွေလည်းရလာတော့ကျွန်တော်ကတော့ဒီပေါ်မှာအကောင်းမင်းမြင်ပါတယ်ဒါနေ့နဲ့ဒီ political dialogue ကတော့ရောက်သွားမှာပါပဲ
အခုလိုပြေကြပြေးလို့ရတဲ့ဆရာဦးလောင်းမောင်ရှေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ